နောက်ပတ်ကန်ဒီတာနဲ့ဂျော်ဒန်နိုင်ငံခြားနေဆက်မှာဒီကနေ့တင်းနှင်းကွင်းနေ့ဖြစ်ခဲ့မှုကြောင့်အစ္စရေးနိုင်ငံသား၃ယောက်သေဆုံးတဲ့အကြောင်းအစ္စရေးတောင်ဝင်ရှိသူတွေကပြောလိုက်ပါတယ်။နေဆက်တရားမှာဂျော်ဒန်ပစ်ချိုင်းကနေထရက်ကားနဲ့ရောက်လာတဲ့တနတ်သမားကအစ္စရေးလူမျိုးတပ်ဖွဲ့ဝင်တွေကိုစတင်ဖြစ်ခတ်ခဲ့ပြီးတခက်သူကလည်းအပြန်အလှန်ဖြစ်ခတ်ရာကသေဆုံးသွားကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။သေဆုံးသူတွေဟာအရက်သားတွေဖြစ်ချပြီးအသက်50တဝက်တိဖြစ်တယ်လို့လည်းဒေသခံအရေးပေါ်ကစေးလူငန်းကပြောဆိုထားပါတယ်။ပစ်ခတ်မှုကိုဂျော်ဒန်နိုင်ငံကစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲနိုင်ငံပိုင်ပက်ထရာသတင်းကဖော်ပြခဲ့တာပါ။အနောက်နိုင်ငံတွေနဲ့မဟာမိတ်ဖြစ်တဲ့ဂျော်ဒန်နိုင်ငံဟာ1994ခုနှစ်မှာအစ္စရေးနဲ့ညီညာရေးယူထားပေမဲ့ပါလက်စတိုင်းနေပေါ်အစ္စရေးရဲ့မူဝါဒတွေကတော့အပြင်းထန်ဝေဖန်လေးရှိပါတယ်။ဂျော်ဒန်မှာပါလက်စတိုင်းနေထိုင်သူတွေအများပြားရှိနေပြီးဂါဇာစစ်ပွဲစတင်ကလေးကအစ္စရေးကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေတာပါ။ပစ်ခတ်မှုဖြစ်ခဲ့တဲ့ဂျော်ဒန်မြစ်ပေါ်က LNB နေဆက်ကူတရာကိုတော့ဘီယင်းဟူစိန်တရာလို့လည်းခေါ်ပြီးအစ္စရေးတွေပါလက်စတိုင်းနေနိုင်ငံတကာခီးသွားတွေအထူးကအသုံးပြုတဲ့တရားလည်းဖြစ်ပါတယ်ခင်ဗျာ။